Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များရှင်ပျော်ရွှင်စရာခရစ်မတ်ညနေခင်းဖြစ်ပါစေ2016ခုနှစ်ဒီဇင်ဘာလ25ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရုရှားစစ်တပ်ရဲ့လေရင်တစ်စင်းပင်လယ်နယ်ထဲပြတ်ကျခဲ့ရပြီးခီးတယ်နဲ့လေရင်အမှုတန်း92ဦးလိုက်ပါသွားပါတယ်ကမ္ဘာတစ်လောကခရိယန်ဘာသာဝင်တွေယေရှုခရစ်တော်ဖွားမြင်ရာခရစ်စမတ်နေ့ကိုဆင်းနွှဲကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့2016ခုနှစ်အတွင်းမှာတက်ဖြတ်ခံရတဲ့သတင်းသမားဦးရေဟာအရင်2015ကလောက်မများခဲ့ဘူးလို့သတင်းတောင်များကာကွယ်ရေးကော်မတီ CPJ အဖွဲ့ကပြောဆိုလိုက်ပါတယ်။ဘာကြောင့်နှဲသွားရတယ်လဲဆိုတာကိုတော့
One thing that you might extrapolate is that in certain conflicts it has gotten so incredibly dangerous for journalists.
ပြည်ပခါဖြစ်နေတဲ့နေရာကိုသွားတဲ့သတင်းသမားဥယျာဉ်နှဲသွားတာကြောင့်ဖြစ်နိုင်တယ်လို့ CPJ ကသုံးသပ်လိုက်တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ရွေးကောက်ခံသမ္မတ Donald Trump 2019အာဏာလွှဲပြောင်းရယူပြီးချိန်မှာရင်ဆိုင်ရမယ့်စီးရေးဆိုင်ရာစိန်ခေါ်မှုတွေအကြောင်းနောက် American သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းအောင်ရုရှားကကြိုးစားခဲ့တယ်လို့ဥရောပနိုင်ငံတွေကလည်းရုရှားဘက်ကဒီလိုမျိုးလှုံ့ဆော်ခဲ့သလားဆိုတဲ့မေးခွန်းထုတ်မှုတွေပေါ်ရုရှားနိုင်ငံဘက်ကဘလို့တုံ့ပြန်ပါသလဲစားတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိတယ်လို့ခရစ်စမတ်အထူးတေးသချင်းလက်ဆောင်ပါပေးဖို့လည်းရှိပါတယ်အခုရေစုံကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးပါမယ်ရှင်
ခီးတဲ့နဲ့လေရင်အမှုတန်း92ဦးလိုက်ပါသွားတဲ့ရုရှားစစ်တပ်လေရင်တစ်စင်းအပန်းဖြေမြို့ဆိုချီကနေပြန်တမ်းပြီးမကြခင်မှာပဲပင်လယ်နယ်ထဲကိုပြတ်ကျသွားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ထင်ရှားတဲ့စစ်တပ်ရဲ့တီးဝိုင်းအဖွဲ့လည်းပြတ်ကျခဲ့တဲ့လေရင်ပေါ်မှာလိုက်ပါသွားပါတယ်။ရုရှားကမ်းလွန်ပင်လယ်ပြင်ကနေလေရင်အပြည့်အစည်းတွေနဲ့တေဆုံးသူတချို့ရဲ့ရုပ်အလောင်းတွေတွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လေရင်ရဲ့အဓိကအပိုင်းကိုတော့ပင်လယ်ကမ်းလွန်1.5ကီလိုမီတာအကွာရေအောက်မီတာ80အနက်မှာရှိနေပါတယ် TU-154 လေရင်ဟာပင်လယ်နဲ့အပန်းဖြေစခန်းဆူချီမြို့ကနေပြန်တမ်းပြီးမိနစ်20လောက်အကြာမနေ့9နာရီမိနစ်40မှာရေဒါကနေပျောက်သွားခဲ့တာဖြစ်ပါတယ်လေရင်ကဆီးရီးယားနိုင်ငံကလေတပ်အခြေစိုက်စခန်းကိုဥတီပြန်တမ်းလာတာဖြစ်ပါတယ်ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးလင်းမှုအခန့်ကနေဘေးဒုက္ခနဲ့ပတ်သက်တဲ့အချက်ပြမှုလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပြီးအသက်ရှင်လွတ်မြောက်သူမရှိနိုင်ဘူးလို့လည်းအာဏာပိုင်တို့ကပြောပါတယ်။ဆိုဗီယက်ပုံစံအင်ဂျင်3လုံးတက်လင်းဟာရုရှားစစ်အခြေစိုက်စခန်းကနေဆီးရီးယားနိုင်ငံကမ်းခြေမြို့လာတက်ခီယာကိုပုံမှန်ပြန်တန်းနေတာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြေချခဲ့တဲ့လေမော်မှာရုရှားစစ်တပ်တာဝန်ရှိသူတွေနောက်စစ်တပ်ရဲ့ဂီတအဖွဲ့ Alexandro Assemble တပ်ဖွဲ့ဝင်တွေပါဝင်ပြီးဆီးရီးယားနိုင်ငံကစစ်အခြေစိုက်စခန်းမှာနှစ်တကူပွဲတော်ဆင်နွှဲဖို့အတွက်တက်ရောက်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ခီးတဲ့84ဦးထဲမှာသတင်းသမား9ယောက်ပါဝင်ပြီးလေရင်အမှုတပ်10ဦးလည်းလိုက်ပါသွားတာဖြစ်ပါတယ
်။မနေ့စနေနေ့ကအမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကနယူးယောက်ပြည်နယ်မှာရှိပြီးတော့လက်တလောစုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတဲ့သူ့ရဲ့အများပြည်သူလူရန်ထောက်ပံ့ရေးဆိုင်ရာလုပ်ငန်းတွေလုပ်တဲ့အဖွဲ့အစည်းကြီးကိုဖျက်သိမ်းဖို့ရည်ရွယ်တယ်လို့ပြောဆိုလိုက်ပါတယ်။ January 20ရက်နေ့မှာရာထူးလက်ခံရယူမဲ့ရွေးကောက်ခံသမ္မတ Trump ဟာအကျိုးစီးပွားပြိပက္ခဖြစ်မှုကိုရှောင်ကြဉ်မှုရည်ရွယ်ပြီးတော့ဒီကိစ္စကိုဆောင်ရွက်မယ်လို့ယူဆရပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့ကိုဖျက်သိမ်းမဲ့ရည်ဆွဲအတိအကျကိုတော့ Mr. Trump ကထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။နိုဝင်ဘာလ10ရက်နေ့သမ္မတရွေးပွဲမှာအနိုင်ရခဲ့ပြီးတဲ့အချိန်ကစပြီးတော့ Mr. Trump ရဲ့ကြီးမားတဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေအပြင်အခုလိုလှူဒန်းထောက်ပံ့ရေးအဖွဲ့ကြီးတွေကိုပါပို့ပြီးတော့အာရုံစိုက်စစ်ဆေးမှုတွေရှိလာတာဖြစ်ပါတယ်။ဒီအဖွဲ့ကြီးအနေနဲ့ပြီးခဲ့တဲ့နှစ်တွေကစစ်ပြန်တွေ၊ကလေးတွေ၊တရားဥပဒေစိုးမိုးရေးဆိုင်ရာအဖွဲ့တွေစတဲ့လှူဒန်းတင်တဲ့အဖွဲ့ပေါင်းများစွာကိုတန်းနဲ့ချီတဲ့ဒေါ်လာတွေပေးအပ်ခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာ Mr. Trump ကပြောဆိုပါတယ်။သမ္မတတယောက်ဖြစ်လာရင်ရင်ဆိုင်ရဖို့ရှိတဲ့ပြိပက္ခတွေကိုရှောင်ရှားဖို့ဒီအဖွဲ့ကိုဖျက်သိမ်းဖို့ရည်ရွယ်ပေမဲ့အလှူဒါနနဲ့ဆိုင်တဲ့လုပ်ငန်းတွေကိုသူဆက်ပြီးတော့လုပ်ကင်ဆောင်ရွက်သွားမယ်လို့ Mr. Trump ကပြောဆိုခဲ့ပါတယ်
။ Israel ကိုသိမ်းပိုက်ထားတဲ့နေမျိုးပေါ်မှာအခြေချအင်အားတွေတိစမှုကိုအဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတဲ့အပေါ် Israel ဝန်ကြီးချုပ် Benjamin Netanyahu ကစိတ်ဆိုးဒေါသနဲ့တုံ့ပြန်တဲ့အနေနဲ့ကုလအဖွဲ့အစည်း၅ခုကိုရန်ပုံငွေထည့်ဝင်နေတာတွေရပ်ပစ်ဖို့အစိုးရကိုညွှန်ကြားထားတဲ့အကြောင်းပြောဆိုပါရတယ်။ မနေ့စနေနေ့ကရုံးမြင့်တန်ကြားကနေမင်ကွန်ပြောတာမှာဝန်ကြီးချုပ်နေတန်ယာဟုကကုလအဖွဲ့အစည်းတွေကိုပေးမယ်ဒေါ်လာ၈တန်းနီးပါးကိုဆိုင်းငံ့ထားမယ်လို့ပြောဆိုလိုက်ပြီးအသေးစိတ်ကိုတော့မပြောပါဘူးကုလလုံချွင်ကောက်စီရဲ့စွန့်ဖြတ်ချက်ကနေတတ်မှတ်ပြဋ္ဌာန်းချက်တွေကိုအစ္စရေးတို့လစ်လျူရှုမယ်လို့လည်းဝန်ကြီးချုပ်နေတန်ယာဟုကပြောပါတယ်အစ္စရေးဘက်ကနေအမေရိကန်တို့နှစ်ပေါင်းများစွာအခိုင်အမာရပ်တည်ခဲ့တဲ့အချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကပြစ်ပယ်ခဲ့တယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကဆွဆွဲပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့မူဝါဒတွေကအစ္စရေးနိုင်ငံတွင်ဒါမှမဟုတ်လေဒေတာရင်းငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာမဟုတ်ဘူးဆိုတာကိုကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်ကရှင်းရှင်းလင်းလင်းနဲ့တညတညွတ်ထည့်ပြသလိုက်တာဖြစ်တယ်လို့လည်းပါလက်စတိုင်းငြိမ်းချမ်းရေးစစ်ဆက်ဆွေးနွေးသူတူဖြစ်ခဲ့တဲ့ CF Irakat ကပြောဆိုလိုက်ပါတယ်။ကုလလုံခြုံရေးကောင်စီရဲ့အတိတ်ပဲမဲ့တဲ့ဆုံးဖြတ်ချက်ရဲ့ NDA ရှိနိုင်တဲ့ဆောင်ရွက်ချက်တွေကိုခြေဖြတ်နိုင်ဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ဆက်ပြီးဆောင်ရွက်သွားနိုင်ဖို့ကြိုးစားမယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုထားပါတယ်ရှင်
။စီးရီးယားနိုင်ငံအလက်ပိုမြို့ရှေ့မြောက်ဘက်ကီလိုမီတာ20လောက်กว่าမှာတူရကီစစ်လေယာဉ်တစ်စီးရင်တိုက်ခိုက်မှုကြောင့် IS အကြမ်းဖက်သမား68ယောက်လောက်သေဆုံးခဲ့တယ်လို့တူရကီတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။အာဘတ်မြို့တော်မှာတူရကီတပ်ဖွဲ့တွေကြောတော့နောက်ခံပေးထားတဲ့တပုံတပ်ဖွဲ့တွေနဲ့အစွန်းရောက်အကြမ်းဖက်အဖွဲ့တွေကြားတိုက်ပွဲအချိန်ပိုမြင့်လာပြီးတော့အခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။တူရကီဦးဆောင်တဲ့ Euphrates စစ်စင်ရေးရဲ့တိုက်ပွဲတစ်ခုဖြစ်တဲ့ညဘက်လေကြောင်းတိုက်ခိုက်မှုတွေကတောက်ကြနေညကထိုးစစ်ဆင်းခဲ့တာမှာ IS ဌာနချုပ်အပါဝင်အကြမ်းဖက်အဖွဲ့တွေရှိတဲ့ပြတ်မှတ်ပေါင်း140ခုကိုတိုက်ခိုက်ချေမှုန်းခဲ့တယ်လို့တူရကီစစ်တပ်ပြောဝင်ရသူကပြောဆိုပါတယ်။တူရကီစစ်တပ်ရဲ့ကြောတော့နောက်ခံရထားပြီးအစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့ Syria လွတ်မြောက်ရေးတပ်ဖွဲ့က IS အကြမ်းဖက်အဖွဲ့တွေသတင်းမှတ်တော်ကြားသိမ်းထားတဲ့ Albert မြို့ကိုပြန်သိမ်းဖို့တိုက်ခိုက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့၄လကတူရကီနဲ့ Syria နယ်စပ်မှာရှိတဲ့ Kurdish နဲ့ IS အဖွဲ့တွေကိုတိုက်ထုတ်နိုင်ဖို့တူရကီတပ်ဖွဲ့တွေရဲ့လက်ရှိစစ်ဆင်ရေးစခဲ့တာဖြစ်ပါတယ်။ Albert မြို့တဝိုက်မှာအခုသတင်းပတ်ထဲဘရူးတနေ့တည်းမှာတင် Jihad အစွန်ရောက်140လောက်ကိုတတ်ဖြတ်ခဲ့တဲ့စစ်ပွဲရဲ့တိုက်ခိုက်မှုအရှိန်ပိုမြင့်လာပြီးတော့ဒီတိုက်ပွဲဟာဩဂတ်စ်လနောက်ပိုင်းတူရကီတပ်ဖွဲ့ရဲ့စစ်စင်ရေးစတင်တဲ့ကာလထဲမှာလူအသေးအပြောက်အများဆုံးတိုက်ပွဲတစ်ခုဖြစ်တယ်လို့စီးရဲအကဲခတ်တွေကပြောဆိုကြပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုချေညာနေပါတယ်ရှင်ကမ္ဘာတစ်လောကခရစ်ယာန်တွေယေရှုခရစ်တော်မွေးဖွားတန်ဆင်တဲ့ခရစ်မတ်ပွဲတော်တွေကျင်းပကြသလိုပဲအီရတ်နိုင်ငံမိုဆူးမြို့အနီးမြို့ကလေးကယာနဲ့ခြေတဲ့ခရစ်ယာန်ဘာသာဝင်တွေလည်းမျှော်လင့်ချက်အန်တုတွန်းလှန်ခြင်းသင်္ကေတတွေနဲ့ခရစ်မတ်ကိုကျင်းပခဲ့ကြပါတယ်အာစရန်နွယ်ဘွားခရစ်ယာန်ဘာသာဝင်ထောင်နဲ့ချီနေထိုင်ခဲ့တဲ့ဘာတလာမြို့ကလေးက2014ခုနှစ်ဩဂုတ်လမှာအစ္စလာမ်ရဲ့အစွန်ရောက် IS လက်ထက်ကိုကျရောက်ခဲ့တာဖြစ်ပါတယ်။ IS အဖွဲ့ကမဟာရှင်မွန်နီဖျားချောင်းနဲ့ကိုမှွေးနောက်ဖျက်ဆီးခဲ့ပြီးလက်ဝက်ကတိုင်တွေဘာသာရေးဆိုင်ရာရုပ်ထုတွေကိုဖျက်ဆီးဖယ်ရှားမီးရှို့ခဲ့တာဖြစ်ပါတယ်။မိုဆူးမြို့သိမ်းတိုက်ပွဲတစ်စိတ်တစ်ပိုင်းအဖြစ်ဘာတလာမြို့ကိုပြီးခဲ့တဲ့အောက်တိုဘာလကအီရတ်တပ်ဖွဲ့တွေသိမ်းပိုက်နိုင်ခဲ့ပေမဲ့ဒေသခံတွေကတော့အိမ်မပြန်နိုင်ကြသေးပါဘူး။လက်တလောတိုက်ပွဲတွေကြောင့်မြို့ထဲမှာပျက်စီးနေပြီးအခြေခံဝန်ဆောင်မှုတွေလည်းမရှိဖြစ်နေပါတယ်။စစ်သွေးစာတွေကမြို့ထဲမှာလည်းဘုံးတွေထောင်ထားသေးပါ။အီရတ်ကတ်ဒေသမြို့တော် Erbil မြို့ကဝိပုသူတွေသူတို့နေရာရင်းတွေကိုပြန်လာပြီးခရစ်မတ်ညချမ်းကိုဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ယေရှုခရစ်တော်ဖွားမြင်ရအဖြစ်အစဉ်လာယုံကြည်ကြတဲ့အနောက်ဘက်ကန်ကဘက်သလဟမ်မြို့မှာတော့ခရစ်မတ်ညကထောင်နဲ့ချီတဲ့ကမ္ဘာတစ်လောကဖျားဘူးတွေခရစ်မတ်ပွဲတော်ကိုကျင်းပခဲ့ကြပါတယ်။အနောက်ဘက်ကန်ဘက်တလဟမ်မှာပါလက်စတိုင်းကင်းတောက်လူငယ်ယောက်ျားလေးတွေနဲ့မိန်းကလေးတွေဟာမန်ချာယင်မြန်မာချီတက်လက်လျှောက်တဲ့အခမ်းအနားတွေနဲ့ခရစ်မတ်ပွဲတော်ကိုစတင်ကြပါတယ်။ပါလက်စတိုင်းအလံတွေကိုကန်ဆောင်ချီတက်ရမှာတော့ယေရှုခရစ်တော်ဖွားမြင်ရအဖြစ်အစဉ်လာယုံကြည်ထားကြတဲ့ရှေးဟောင်းနက်တီဗီတီဖျားကျောက်ရှိမှာပြင်ဆင်ထားတဲ့အီယာမရွှေရောင်ခရစ်မတ်တစ်ပင်ကြီးရှေ့ကနေဖျက်လျှောက်ခဲ့ကြပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမင်းဒနောကျွန်းပေါ်မှာမနေ့စနေနေ့နောက်ပိုင်းခရစ်မတ်အကျိုးကာလမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းတစ်ခုရဲ့အပြင်ဘက်မှာပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ရရှိတယောက်ပါဝင်လူဒရာဇင်ကျော်လောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့နဲ့ဘုရားကျောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရဲတပ်ဖွဲ့ပိုင်းကာဒဇင်ဖြစ်စည်းစေခဲ့ပြီးတော့မြောက်ဖက်ကိုတပါထုဒေသမက်ဒီဆယက်မြို့ကဘုရားကျောင်းအပြင်ဘက်မှာရပ်နေတဲ့လူတွေကိုထိခိုက်ဒဏ်ရာရစေခဲ့တဲ့အဲ့ဒီတိုက်ခိုက်မှုက သူတို့လက်ချက်ဖြစ်တယ်လို့ဘဲဖွဲ့ကမှထုတ်ဖော်ပြောဆိုရမျိုးမရှိသေးပါဘူး။ပောက်ကွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတော့မယ်ဖြစ်ပြီးဘဲဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတာကိုတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုရလည်းမရှိသေးပါဘူး။ရဲရာရှိတယောက်ပါဝင်လူ73ယောက်ထက်မနည်းတန်းရရပြီးဒီပောက်ကွဲမှုမှာလက်ပစ်ပုံးအသုံးပြုခဲ့တယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်။ပကွဲမှုဖြစ်ချိန်မှာခရစ်တော်ရဲ့နောက်ဆုံးညစာအထိမ်းအမှတ်ပွဲကျင်းပနေတဲ့အချိန်ဖြစ်တယ်လို့ဖုန်းတော်ကြီး Jay Verder ကပြင်သစ်သတင်းဌာနတစ်ခုကိုပြောဆိုပါတယ်။ပကွဲမှုဟာခရစ်ယာန်ဘုရားကျောင်းနဲ့ပေတရာလောက်ကွာဘုရားကျောင်းဝင်ပေါက်နားမှာဖြစ်ခဲ့လို့ထိတ်လန့်မှုတွေနဲ့အတူလူအုပ်ကြီးပြေးလွှားလှုပ်ရှားမှုတွေရှိပြီးတော့ပွဲကိုအဆုံးအထိမကျင်းပနိုင်ခဲ့ဘူးလို့ဖုန်းတော်ကြီးကပြောဆိုပါတယ်။မီဒါဆရာမှာမနီလာတောင်ပိုင်းမိုင်960ကွာမင်းတနောင်ကျွန်းပေါ်မှာရှိပြီးတော့လက်နက်ကင်သဘုံအဖွဲ့တချို့နဲ့မွတ်စလင်လူနည်းစုနေထိုင်ရာဒေသဖြစ်ပြီးဒီပောက်ကွဲမှုကြောင့်သတင်းပတ်အစောပိုင်းကအမေရိကန်တန်ယုံကအမေရိကန်နိုင်ငံသားတွေဘုံပောက်ကွဲမှုနဲ့ပြန်ပြီးဆွဲအန္တရာယ်ရှိတဲ့တောင်ပိုင်းကျွန်းတွေကိုမသွားဖို့သတိပေးချက်ထုတ်ထားပါတယ
်။ဖိလစ်ပိုင်နိုင်ငံကိုအင်အားဖြင့်တိုင်ဖုန်းမုန်တိုင်းစတင်ဝင်ရောက်တိုက်ခတ်နေပါတယ်။တနအီကိုလေတိုင်နှုန်း253ကီလိုမီတာလောက်ရှိမယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ခရီးရန်အများစုနေထိုင်ရာဖိလစ်ပိုင်နိုင်ငံမှာခရစ်စမတ်အလရက်ကာလအတွင်းအင်အားဖြင့်တိုင်ဖုန်းဝင်ရောက်တိုက်ခတ်နေတာဖြစ်ပါတယ်။
စင်ကာပူနိုင်ငံကဆယ်ကျော်သက်ဘလော့ဂါသမားတယောက်ဟာရှီကာဂိုအိုဟဲနိုင်ငံတကာလေဆိပ်မှာပြီးခဲ့တဲ့ပတ်ကထိမ့်သိမ်းခံခဲ့ရပြီးတဲ့နောက်နိုင်ငံရေးခုံလုံခွင့်လျှောက်ထားလိုက်ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနပြောခွင့်ရသူ Gil Mandenegro ကစနေနေ့ကကြေညာချက်ထုတ်ပြန်ရမှာ18နှစ်သားအရွယ် Amos Rees ဟာဗဟိုဆိုးရလူဝင်မှုကြီးကြပ်ရေးဌာနတရားရုံးလုပ်ငန်းစဉ်တွေကိုစောင့်နေတဲ့အချိန်မှာယာယီထိမ့်သိမ်းခံထားရတယ်လို့ဖော်ပြခဲ့ပါတယ်။ Amos Rees ကိုဒီဇင်ဘာ16ရက်နေ့ကထိမ့်သိမ်းခဲ့ပြီးတော့အခုလောလောဆယ်ရှီကာဂိုနဲ့တနအီလောက်အကွာမှာရှိတဲ့ McWay လူငယ်ထိမ့်သိမ်းရေးဌာနမှာထိမ့်သိမ်းထားတာဖြစ်ပါတယ်။သူရှိနေရဲ့ပြောဆိုချက်အရသူဟာအမေရိကန်နိုင်ငံကိုနိုင်ငံရေးခုံလုံခွင့်တောင်းမှုရွေးချက်နဲ့လာခဲ့ပေမဲ့ကမ္ဘာလှည့်ခီးတဲ့ဗီဇာနဲ့ဝင်ရောက်ခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်ပါတယ်။
တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။2016ခုနှစ်အတွင်းမှာတက်ဖြတ်ခရရတဲ့သတင်းသမားဦးရီနဲ့အရင်2015ခုနှစ်နှိုင်းရှင်မှုနဲ့ပတ်သက်ပြီးတင်ပြပေးမှာပါ။2016ခုနှစ်အတွင်းတက်ဖြတ်ခရရတဲ့သတင်းသမားဦးရီဟာအရင်2015ကာလောက်မများခဲ့ဘူးလို့သတင်းတောက်များကာကွယ်ရေးကော်မတီ CPJ အဖွဲ့ကပြောဆိုလိုက်ပါတယ်။သတင်းတောက်တွေတက်ဖြတ်ခရရနှုံးနှဲသွားတာကိုကြည့်ပြီးအခြေအနေကောင်းလာတယ်လို့အပြည့်အဝပြောနိုင်တာတော့မဟုတ်ပါဘူး။အကြောင်းအပြည့်စုံကိုတော့ VOA သတင်းတောက် Raymond Taylor သတင်းပေးပို့ထားတာမခင်ဖြူထွေးပြောပြပေးပါရှင်။
2016ခုနှစ်အစပိုင်းမှာပဲ View American တိုင်းရဲ့သတင်းတောက်တူအသက်ခံခဲ့ရတာရှိပါတယ်။အလွတ်သတင်းတောက် Elmer Deck Mojali ဟာရေမီနိုင်ငံမှာစစ်ပွဲတွေကြောင့်လူသားချင်းစာနာမှုအကူအညီတွေဘယ်လိုထိခိုက်နေရလဲဆိုတာကိုရေမီမှာ၃လကြာနေပြီး View အထက်သတင်းတွေပေးပို့နေတဲ့အချိန်မှာပဲ Saudi Arabia ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုအတွင်သိဆုံးခဲ့တာပါ။အသက်ခံရတာတိုက်ပွဲတွေကြောင့်မှာသတင်းယူရင်းနဲ့သိဆုံးတာဒါမှမဟုတ်အန္တရာယ်များတဲ့နေရာတွေမှာသတင်းယူရင်းအသက်ဆုံးရှုံးရတာစတဲ့အခြေအနေတွေကြောင့်2016ခုနှစ်အတွင်းသိဆုံးသူသတင်းတောက်ဦးရေဟာမိုဂျာလီအပါဝင်48ယောက်ရှိတယ်လို့သတင်းတောက်များကာကွယ်ရေးကော်မတီ CPJ ကနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်2016တနှစ်တာလုံးသိဆုံးသူသတင်းတောက်ဦးရေဟာအရင်နှစ်ကထက်ပိုနေသွားပြီးဘာကြောင့်ဆိုတာကတော့သိချမသိရဘူးလို့ CPJ ဆော်အော်ရေးမှူး Courtney Rudge က VOA ကို Skype ကနေတဆင့်ပြောပါတယ
်။ One thing that you might extrapolate is that in certain conflicts it has gotten so incredibly dangerous for journalists that there are
ချင်းနာတစ်ခုကတော့တချို့ပဋိပက္ခနေရာတွေဟာသတင်းတောက်တွေအတွက်အန္တရာယ်သိမ့်များလွန်းတာကြောင့်အဲ့ဒီလိုနေရာတွေကိုသွားတဲ့သတင်းသမားဦးရေနဲသွားတာကြောင့်ဖြစ်နိုင်ပါတယ်။
အထူးသဖြင့်စစ်ပွဲတွေဖြစ်နေတဲ့ရှေ့လေပိုင်းဒေသလိုနေရာမျိုးတွေပါ။တိုက်ဆုံသူတွေကတဝက်ကျော်ဟာစီးရီးယား၊ယေမန်ဒါမှမဟုတ်အီရတ်မှာသတင်းယူရင်းနဲ့တိုက်ဆုံခဲ့ကြတာပါ။စီးရီးယားနိုင်ငံတစ်ခုထဲမှာတင်တိုက်ဆုံသူသတင်းတောက်ဦးရေ14ယောက်ရှိပြီးစီးရီးယားဟာကမ္ဘာပေါ်မှာဂန်ဒီဆက်တိုက်သတင်းတောက်အများဆုံးတိုက်ဆုံတဲ့နေရာဖြစ်ပါတယ်။သတင်းတောက်တွေတပ်ဖြတ်ခံရတဲ့အခြေအနေသိမ့်မရှိတဲ့နေရာတွေမှာဆိုရင်လေသတင်းသမားတွေဟာအနောက်ရှက်ပေးခံရတာဒါမှမဟုတ်စစ်စာဖြတ်တောက်ခံရတာတွေဆူဆူဝါးဝါးကြုံရပြန်ပါတယ်။ဥပမာတူရကီနိုင်ငံဆိုရင်ကမ္ဘာပေါ်မှာအကြီးအကျခံထားရတဲ့သတင်းသမားဦးရေရဲ့သုံးပုံတစ်ပုံနီးပါးရှိတဲ့နိုင်ငံဖြစ်တယ်လို့ CPJ ကပြောပါတယ
်။ We see that conflict zones continue to be very deadly and dangerous for journalists, but we also see this for
pressure. သတင်းသမားတွေအတွက်အသေးအပြောက်များပြီးအန္တရာယ်များတဲ့နေရာတွေအဖြစ်ကျွန်မတို့တွေ့နိုင်ပါတယ်။ဒါ့အပြင်သတင်းသမားတွေကိုထောင်ချပြီးသူတို့ရဲ့အသံတွေတိတ်သွားအောင်လုပ်တာလူမှုကွန်ရက်တွေပေါ်မှာရေးသားဖော်ပြမှုတွေကိုကန့်တတ်တာလို့ဖိနှိပ်မှုတွေကလည်းရှိနေပါတယ်။
သတင်းပညာရေးဆိုင်ရာပါမောက်ကစတီဗ်ဝီမာကတော့ရုရှားအပါဝင်အစိုးရတွေဟာသတင်းသမားတွေကိုအလွယ်တကူစဉ်းစားကန့်သတ်နိုင်တဲ့နည်းလမ်းတွေကိုရှာတွေ့ထားကြတယ်လို့ Skype ကနေတဆင့်ပြောပါရယ်
There hasn't been a murder of a journalist in Russia since 2013 according to this report but Russia has
ဒီစီဟာဇာကိုကြည့်ရင်ရုရှားမှာ2023ခုနှစ်ကစလို့အသက်ခံရတဲ့သတင်းသမားမရှိပါဘူး။ဒါပေမဲ့ရုရှားဟာသတင်းသမားတွေရဲ့အရေးပါတဲ့အသံတွေကိုတိတ်အောင်လုပ်နိုင်မဲ့ဥပဒေတွေကိုပိုးပို့ပြီးတော့ပြဋ္ဌာန်းလာနေတာပါ။ဒါကြောင့်လည်းသတင်းတော့တွေကိုလုံခြံတက်ဖြတ်စရာမလိုတော့ပါဘူး
။အသက်ခံရတဲ့သတင်းသမား10ယောက်မှာ9ယောက်ဟာနိုင်ငံခြားကလာတဲ့သူတွေမဟုတ်ဘဲဒေသခံသတင်းသမားတွေဖြစ်ကြတယ်လို့ CBJ ကပြောပါရယ်။ဒါဟာဆင်းဆက်ရှိလာခဲ့တဲ့ပုံစံလေးဖြစ်ပါရယ်။2016ခုနှစ်အတွင်းတပ်ဖြတ်ခံရတဲ့သတင်းသမားတဝက်ကျော်တိစုံမှုဟာနိုင်ငံရေးအဖွဲ့တွေရဲ့လက်ချက်ကြောင့်ဖြစ်ပြီးတော့ဒီထဲမှာအစ္စလာမစ်အစိုးရအဖွဲ့တွေလည်းပါပါတယ်ရှင
်2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပ်ပေါ်ကျွန်တော်တို့ VOA သောရရှင်ကြီးရဲ့မျှော်လင့်ချက်တွေနဲ့စူတောင်းတွေကိုလာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်မှာပြောဆိုဖလှယ်ကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်နေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့မျိုးလင်းချက်နဲ့စူတောင်းကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382554 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တောရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့2018ခုနှစ်အတွင်းအာဏာလွှဲပြောင်းရယူပြီးတဲ့နောက်အာဖဂန်နစ္စတန်ကနေစလို့ဆီးရီးယားအရေးအထူးစစ်ရေးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်သွားရမှာပါဒါပေမဲ့လည်းအခုလိုနိုင်ငံရခြားကပြဿနာတွေသာမဟုတ်ပဲပြည်တွင်းရေးရာမှာလည်းဖြည့်ရှင်းသွားရမယ့်ကိစ္စရပ်တွေရှိနေပါတယ် VOA ပန်တဂွန်သတင်းတောက်ကလာဘက်သတင်းပေးပို့ထားတဲ့ကာကွယ်ရေးဆိုင်ရာကင်တွယ်ဖြေရှင်းရမယ့်ကိစ္စရပ်တွေအကြောင်းကိုအောင်အောင်ကပြောပြပေးပါအောင်ရှင်
။2018ခုနှစ်အတွင်းချင်းချင်းဝင်ရောက်ဖို့နီးကပ်လာချိန်မှာပဲအာဖဂန်နစ္စတန်ကအစ္စလာမစ်အစွန်းရောက်တွေနဲ့အီရတ်နဲ့ဆီးရီးယားက IS စစ်သွေးကြွတွေကိုနှိမ်နင်းတဲ့စစ်ပွဲတွေအတွင်းအမေရိကန်ပြည်အောင်စုလည်းပါဝင်နေတာပါ။အဲစစ်သွေးကြွတွေကိုဗျူဟာမြောက်ချိန်မုံသွားရေးအပိုင်းမှာတိုးတက်မှုနှေးကွေးပေမဲ့ဆီးရီးယားအရင်နဲ့ပတ်သက်လို့တော့သမရသည်ဖြစ်လာမဲ့ထရမ့်ရဲ့အစိုးရအဖွဲ့အနေနဲ့ဘယ်လိုကင်တွေသွားမလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး Brookings Institute ကကာကွယ်ရေးဆိုင်ရာကျွမ်းကျင်သူ Michael O'Hellen က
ဆီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေးနဲ့ပတ်သက်ပြီးဘာဗျူဟာမှချမှတ်ထားတာမရှိပါဘူး Mr. Trump အနေနဲ့ကတော့စစ်ပွဲမှာသမရအာဆတ်အနိုင်ရဖို့ဆန္ဒရှိကောင်းရှိမှာဖြစ်ပေမဲ့ဒါဟာရှေ့ဆက်သွားဖို့လက်တွေ့ကြတဲ့လမ်းကြောင်းတစ်ခုဟုတ်မဟုတ်ဆိုတာတော့မသေးကြပါဘူးအာဆတ်လက်ချက်နဲ့လူအမြောက်အများတေဆုံးကုန်တာကြောင့်ပါအ
ာဖဂန်နစ္စတန်စစ်ပွဲအားဆိုရင်လည်း15နှစ်ကြာနေပြီဖြစ်ပြီး2011ခုနှစ်ကနိုင်ငံတကာတပ်ဖွဲ့ဝင်3,400လောက်ရှိရာကနေဒီကနေ့မှာတော့10,000ခွဲလောက်သာရှိတော့တာပါအမေရိကန်ကာကွယ်ရေးဌာနအနေနဲ့နိုင်ငံတကာတပ်ဖွဲ့တွေရေဒိုကာလအနေနဲ့တိုးမြင့်ချသွားဖို့စဉ်းစားကောင်းစဉ်းစားနိုင်တယ်လို့ Michael O'Hellen ကပြောပါတယ်
There's no reason we have to avoid doing a little more.
Afghan sit-down ne yet tat phwe ri apo PR ri yoe cha sei me soe yin naw naingan daga tat phwe win ni to cha twa bu ne patat bi shaung lwae sia ma shi ba bu. Aei lo soe yin naw Afghan tat phwe ri anei ne le tu ro song chong ga de in a ri go bian le asa tho phie si bu po a chain pe ya yauk ba de.
American ပြည်ထောင်စုအနေနဲ့ကမ္ဘာတစ်လွှာအကြမ်းဖက်မှုအပေါ်တိုက်ဖြတ်နှိမ်နင်းနေချိန်မှာတော့ရုရှားနဲ့တရုတ်နိုင်ငံဟာသူတို့ရဲ့စစ်တပ်အင်အားကိုပိုခိုင်မအောင်တိစောက်နေကြတာပါ Rand Corporation ကစီးရီးအကဲခဲ David Ochman က
Because we've been so focused
ISIS ကိုတိုက်ခိုက်နေနေရေးပိုင်းမှာအယုံဆိုင်လှုပ်ဆောင်နေရတာရော Afghanistan နဲ့ Iran နိုင်ငံတွေတည်ငြိမ်မှုရှိဖို့လှုပ်ဆောင်နေရတာရောတခါ2012ခုနှစ်ကစလို့အသုံးစိတ်ဖြတ်တောက်တာတွေရှော့ချခံရတာတွေကြောင့်ရောရုရှားနဲ့တရုတ်နိုင်ငံတွေလိုအမေရိကန်တွေနဲ့ခင်မီစစ်လက်နက်ပစ္စည်းတွေဝယ်ယူစုဆောင်းတာမျိုးမလုပ်နိုင်ခဲ့ပါဘူး
။ Mr. Trump အနေနဲ့ကတော့စစ်အင်အားကိုဖြည့်တင်းသွားမယ်ဆိုပြီးတော့သူ့မိန့်ခွန်းတွေထဲမှာပြောထားတာ
ပါ။ We have the greatest people in the world.
ကျွန်တော်စစ်တပ်ထဲမှာကမ္ဘာပေါ်ကအတော်ဆုံးလူတွေရှိနေပါတယ်။အားရင်ချိနေနေတဲ့စစ်တပ်ကိုပြန်လည်တိဆောက်သွားမှာဖြစ်ပြီးတော့စစ်မှုထမ်းတွေကိုလည်းတေချာဂိူးဆိုင်ဆောက်ရှောက်သွားမှာပါ။
အမေရိကန်ပြည်ထောင်စုအနေနဲ့ချင်းချောက်မှုတွေကိုတုံ့ပြန်နိုင်ပြီးစီးရေးအင်အားကိုပုံမှုခိုင်မာတောင်းတင်းစေဖို့အတွက်ပယ်ရင်းတဲ့ဒုံးကျည်တွေနဲ့ဝင်းရင်ပြစ်မစိုင်းဒုံးကျည်တွေကိုဝယ်ယူအားဖြစ်တဲ့နယ်လို့စီးရေးအကဲခဲအော့ချ်မန်ကအကြံပေးပြောဆိုထားပါရခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်နဲ့ဥရောပနိုင်ငံတွေရဲ့ရွေးကောက်ပွဲတွေအပေါ်မှာရုရှားဘက်ကနှောက်ယှက်မှုတွေရှိခဲ့သလားဆိုတဲ့သတင်းလွှာကိုလည်းတင်ပြပေးချင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကိုအနှောက်ယှက်ဖြစ်အောင်ရလဒ်တွေကိုပြောင်းလဲသွားအောင်ရုရှားကစူးစမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေချိန်မှာပဲရွေးကောက်ပွဲတွေရှိနေတဲ့ဥရောပနိုင်ငံတွေမှာလည်းရုရှားရဲ့အလားတူလုပ်ရမျိုးတွေနဲ့ရင်ဆိုင်နေကြရပါတယ်2018ခုနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ပြင်သစ်ဂျာမနီနဲ့နယ်သာလန်နိုင်ငံတွေမှာတော့ရွေးကောက်ပွဲရလဒ်တွေပြောင်းလဲသွားအောင်ရုရှားရဲ့ကြိုးပမ်းမှုတွေတွေ့နေရပြီလို့လေ့လာသူတွေကပြောပါတယ်ရုရှားအစိုးရဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆိုပါတယ်ဟင်နရီရစ်ဝဲလန်ဒန်မြို့ကနေသတင်းပေးပို့ထားတာရှားဖောင်ကတင်ပြပေးထားပါတယ်ရှင်
ဥရောပသမဂ္ဂခေါင်းဆောင်တူဖြစ်တဲ့ဂျာမနီနိုင်ငံဝန်ကြီးချုပ်အင်္ဂလာမာကဲရွေးကောက်ပွဲရှုံးနိမ့်မှုကိုရုရှားတို့အမြင်ကျင်ဆုံးအရာတစ်ခုဖြစ်တယ်လို့ဥရောပနိုင်ငံရေးဆိုင်ရာလှစ်လာသူတူလည်းဖြစ်ဥရောပကရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှုလုပ်ဖို့အဓိကလှုံ့ဆော်ခဲ့သူတူကပြောပါတယ်ဂျာမနီနိုင်ငံဝန်ကြီးချုပ်အင်္ဂလာမာကဲကတော့
Dazu müssen wir auch die Menschen sehr informieren.
ဂျာမနီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်ပကနေအင်တာနက်ကတဆင့်ခိုးဝင်နှောက်ယှက်နိုင်တဲ့အန္တရာယ်ရှိနိုင်တဲ့အကြောင်းကိုဂျာမနီနိုင်ငံဝန်ကြီးချုပ်အင်္ဂလာမာကဲကအခုလထဲပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုမှာတည်ပြီးပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျာမန်ခေါင်းဆောင်တွေအနေနဲ့ဖြစ်နေတဲ့အခြေအနေကိုပြည်သူတွေကိုအသိပေးဖို့သူတို့ရဲ့နိုင်ငံရေးခံယူချက်တွေကိုပြည်သူတွေသိရှိနားလည်အောင်ရှင်းရှင်းလင်းလင်းအသိပေးဖို့လိုတယ်လို့အင်္ဂလာမာကဲကဆိုပါတယ်။စရုံရအကျဉ်ရွေးကောက်ပွဲဝင်မဲ့ဂျာမနီနိုင်ငံဝန်ကြီးချုပ်အတွက်စူးညောင်ခလုတ်ကလည်းရှိနေပါတယ်။2015ခုနှစ်အတွင်းဂျာမနီနိုင်ငံတဲကိုရောက်လာကြတဲ့ရွှေ့ပြောင်းဒုက္ခတွေတသန်းတွေပါရှိပါတယ်။ဂျာမန်ပြည်သူတွေကြားနိုင်ငံပြောင်းအခြေကျသူတွေကိုဆန့်ကျင်တဲ့အမြင်တွေဖြစ်အောင်ရုရှားကလှုပ်ဆော်အသုံးချနိုင်တယ်လို့လစ်လာသုံးသပ်သူတွေကပြောပါတယ်။ဇန်နဝါရီလတုန်းကလီစားလိုအမည်ရတဲ့ရုရှားနယ်ပွားဂျာမန်နိုင်ငံသားမင်္ဂလိတူရွှေ့ပြောင်းဒုက္ခသည်တွေရဲ့မရင်းကျင့်ခံရတဲ့ဆိုတဲ့လှုပ်ကြံသတင်းတစ်ခုကြောင့်ဂျာမနီနိုင်ငံမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးဒီလှုပ်ကြံမှုသတင်းကိစ္စကိုရုရှားအစိုးရကတည့်ရက်နဲ့ဖုံးကွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီမင်္ဂလိကိုယ်တိုင်ကဒါဟာလှုပ်ကြံသတင်းဆိုတာကိုနောက်ပိုင်းမှာဝန်ခံခဲ့ပါတယ်။ဂျာမနီရွေးကောက်ပွဲမတိုင်ခင်မာရွင်းတဲ့သတင်းမှားတွေထွက်အောင်ရုရှားကတိုးပြီးလှုပ်မဲ့ပုံရတယ်လို့ Center for European Reform ကလစ်လာသူတူဖြစ်တဲ့ Iron Bond ကပြောပါတယ
် They can target it both in France and in Germany but because Angela Merkel has
ပြင်းထန်တဲ့ဂျာမနီနိုင်ငံစလုံးကိုသူတို့ပြစ်မှတ်ထားနိုင်ပါတယ် Angela Merkel ကတော့ဂျာမနီနိုင်ငံနဲ့ခေါလုံခွေတောင်းခံသူတွေနဲ့ဒုက္ခသည်လက်ခံရေးမူဝါဒချမှတ်ရေးမှာကိုယ်တိုင်ပါဝင်ခဲ့သူဆိုတော့ဒီအချက်နဲ့သူ့ကိုထောက်လို့ရနိုင်တယ်လို့ကျွန်တော်ထင်ပါတယ်
ရွှေ့ပြောင်းဒုက္ခသည်တွေကိုစန့်ကျင်တဲ့လက်ရာဇွန်ပါတီတခုဖြစ်တဲ့ Alternative for Germany ပါတီကအခုဆိုရင်လူမှုစစ်တမ်းကောက်ခံမှုတွေမှာထောက်ခံမှုတွေတိုးလာနေပါတယ်။ဒီဇင်ဘာလ20ရက်နေ့ကဖြစ်ခဲ့တဲ့ဘာလင်မြို့တိုက်ခိုက်မှုကြောင့်သူတို့အတွက်ထောက်ခံမှုတွေပိုးပြီးတော့တောင်ရလာမယ်လို့ဘာလင်မြို့က Global Public Policy Institute က Thorsten Banner ကပြောပါတယ်။
Or if we have an unraveling of the refugee situation again.
ဒုက္ခသည်အရေးနဲ့ပတ်သက်ပြီး EU နဲ့တူညီအကြရထားတဲ့သဘောတူညီချက်ပြိုသွားလို့ဒုက္ခသည်ပြဿနာထပ်ပြီးမနိုင်မနှင်းဖြစ်လာမယ်ဆိုရင် Germany အပေါ်ဖိအားတွေပိုတိုးလာနိုင်ပါတယ်
။ဥရောပတလွားနိုင်ငံတွေမှာလက်ရာဇွန်ပါတီတွေကရုရှားနဲ့နှီးကြတဲ့ဆက်ဆံရေးလိုလာကြပါတယ်။အဲ့ဒီလူအများကြိုက်တဲ့ပါတီတွေရဲ့တခုထဲသောရည်ရွယ်ချက်ကဥရောပသမဂ္ဂကြီးပြိုကွဲသွားရေးဖြစ်တယ်လို့ Iron Bond ကပြောပါတယ်။ရုရှားဘက်ကမြင်တာကတော့ဥရောပကိုကွဲအောင်လုပ်နိုင်မယ်တခြားနိုင်ငံချင်းလိုက်ခွဲထုတ်ပြီးတော့အားနည်းသွားအောင်ဒါမှမဟုတ်ရုရှားကိုအားကိုးဖို့လိုတဲ့ဆိုတာမျိုးဖြစ်အောင်လုပ်နိုင်မယ်ဆိုရင်ဒါကသူတို့အတွက်ကြီးမားတဲ့အောင်မြင်မှုကြီးပဲလို့ဘွန်ကပြောပါတယ်ဇန်နဝါရီလကျရင်ဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတတာဝန်စတင်ထမ်းဆောင်တော့မှာဖြစ်တဲ့အတွက်ဥရောပသမ္မတရဲ့စီးလုံးညီညွတ်မှုကိုအဖက်ဖက်ကစမ်းသပ်မှုဖြစ်စေပါတယ်လို့လည်းဘွန်ကပြောပါတယ်
Trump himself like Putin seems to share this preference for dealing with
Trump ကိုယ်တိုင်ကပူတင်ကိုကြိုက်ပါတယ်ဥရောပနိုင်ငံတွေနဲ့ဆက်ဆံတဲ့အခါနိုင်ငံစုံတဲ့နိုင်ငံချင်းစီနဲ့ပြန်လည်ဆက်ဆံတာမျိုးပိုးပြီးတော့လူလာတယ်ဆိုတဲ့အမြင်မှလည်းတူကြပါတယ်လာမယ့်လတွေအတွင်းဥရောပသမဂ္ဂနိုင်ငံတွေကရွေးကောက်ပွဲတွေမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုကြောင့် EU ဥရောပသမဂ္ဂအဖွဲ့ကြီးအားအင်ချိနဲ့သွားမယ်ဆိုရင်လေသူကတော့ဝမ်းနည်းနေမှာမဟုတ်ပါဘူး
လာမယ့်ရွေးကောက်ပွဲတွေအတွင်းရုရှားအစိုးရဘက်ကရွေးကောက်ပွဲရလာတွေပြောင်းသွားအောင်စိုက်ဘာတိုက်ခိုက်မှုတွေနဲ့ဝင်ရောက်နှောက်ယှက်နိုင်တယ်လို့အစိုးရကလူသိရှင်ကြားပြောထားနိုင်မယ်ဆိုရင်ကြိုးပမ်းလာနိုင်တာတွေကိုကြိုတင်တားနိုင်မယ်လို့ဥရောပခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့ရုရှားရဲ့ဝါဒဖြန့်မှုတွေဟာအတော်လေးကိုခီးရောက်နေပြီလို့လစ်လာသုံးသပ်သူတွေကသတိပေးပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ သတင်းလွှာတွေကတော့ဒီလောက်ပါပဲသောတာရှင်များရှင်စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ခုရာသီရောက်တဲ့အခါတိုင်းရာသီကိုခန်းစားရေးပွက်ထားတဲ့တခြင်းနေခရစ်စမတ်တေးလက်ဆောင်တွေနဲ့ဖျော်ဖြေပေးပါတယ်ဒီနေ့ကတော့ခရစ်စမတ်နေ့အထူးအစီအစဉ်ဖြစ်နေအဆိုတော်မက်ဒေါနာတည်ဆိုထားတဲ့ Santa Baby ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးကြပါတယ်နားဆင်ပါရှင
် Santa Baby slip the sleigh under the tree for meBeen an awful good girl, Santa baby, and hurry down the chimney tonight. Santa baby, an outer space convertible to light blue. I'll wait up for you, dear Santa baby, and hurry down the chimney tonight.Kissed. Next year I could be oh so good if you'll check off my Christmas list. Biddle, biddle, Santa honey, I want a yacht and really that's not a lot. I've been an angel all year, Santa baby, and hurry down the chimney tonight. Santa cutie, there's one thing I really do need, the deed to a platinum mine, Santa cutie, and hurry down the chimney tonight. Santa baby, and fill my stocking with the duplex and checks.
သောတာရှင်တွေအားလုံးပျော်ရွှင်စရာခရစ်စမတ်ညနေချမ်းမှာမိသားစုတွေနဲ့အတူအေးချမ်းပျော်ရွှင်ပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးပါရစေ။ VOA ကနေတနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုညနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာပါ။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးတတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ဂီထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်ခီးထင်တဲ့လေရင်အမှုတန်62ဦးလိုက်ပါသွားတဲ့ရုရှားစစ်တပ်လေရင်ဒဇင်အပန်းဖြေမြို့ဆိုချီကနေပြန်တမ်းပြီးမကြခင်မှာပဲပင်လယ်နဲ့ထဲကိုပြက်ချသွားတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ထင်ရှားတဲ့စစ်တပ်ရဲ့တီဝမ်အဖွဲ့လည်းပြက်ချခဲ့တဲ့လေရင်ပေါ်မှာလိုက်ပါသွားပါတယ်ရုရှားကမ်းလွန်ပင်လယ်ပြင်ကနေလင်းရဲ့အပြည့်အစည်တွေနဲ့တိုက်ဆုံသူတချို့ရဲ့ရုပ်လောင်းတွေတွေ့ရှိထားတယ်လို့လည်းတာဝန်ရှိသူတို့ကပြောပါရယ်။ Israel ကိုသိမ်းပိုက်ထားတဲ့နေမြေပေါ်မှာအခြေချအရာတွေတိစောက်မှုကိုအဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတဲ့အပေါ်မှာ Israel ဝန်ကြီးချုပ် Benjamin Netanyahu ကစိတ်ဆိုးဒေါသနဲ့တုံ့ပြန်တဲ့အနေနဲ့ကုလအဖွဲ့အစည်း၅ခုကိုရန်ပုံငွေထည့်ဝင်နေတာတွေကိုရပ်ပစ်ဖို့အစိုးရကိုညွှန်ကြားထားတဲ့အကြောင်းပြောဆိုပါရယ်။မနေ့စနေနေ့ကရုပ်မြင်သံကြားကနေမင်ကွန်ပြောတာမှာဝန်ကြီးချုပ်ကကုလအဖွဲ့အစည်းတွေကိုပေးမဲ့ဒေါ်လာ၈သန်းနီးပါးစိုင်းငံ့ထားမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကိုအင်အားဖြင့်တိုင်ဖုန်မုန်တိုင်းစတင်ဝင်ရောက်တိုက်ခတ်နေပါပြီ။တနအီကို၄တိုင်နှုန်း253ကီလိုမီတာလောက်ရှိမယ်လို့ခန့်မှန်းထားတဲ့ Knock 10ကဒီကနေ့တင်းကနေညနေပိုင်းမှာ Garden Durance ကျွန်းကိုစတင်ဝင်ရောက်နေပြီလို့ဖိလစ်ပိုင်မိုးလေဝသဌာနကပြောဆိုပါတယ်။ကမ္ဘာတစ်လောကခရီးယာန်နဲ့ယေရှုခရစ်တော်မွေးဖွားတတ်စဉ်နဲ့ခရစ်မတ်ပွဲတော်တွေကျင်းပကြသလိုပဲအီရတ်နိုင်ငံမိုးဆူးမြို့အနီးကမြို့ကလေးကယာနဲ့ချီတဲ့ခရီးယာန်ဘာသာဝင်တွေလည်းခရစ်မတ်ပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီတနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖတ်အင်ဂျင်နီယာကတော့မာတင်ကာစီယက်ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.